COVID-19 ကပ်ရောဂါကာလအတော်လာတွေကန့်သတ်ထားစီမှာမလေးရှားရောက်မြန်မာတချို့နေဆက်တွေကိုတရားမဝင်ဖြတ်ကျော်ပြီးနေရပြန်ဖို့ကြိုးစားရမှာကော့တောင်းမြို့မှာဖမ်းဆီးခံလိုက်ရတဲ့သတင်းကိုပြောပြပေးပါမယ်။ကျမမအေးမှာပါ။မလေးရှားနိုင်ငံမှာတရားမဝင်နေထိုင်အလုပ်လုပ်ကြနေသူတွေကပ်ရောဂါကာလမှာမြန်မာတန်ရုံးအကူအညီနဲ့နေရပြန်ဖို့ကြိုးစားနေပြီမဲ့အဆင်မပြေသေးပဲဖြစ်နေချိန်မှာကိုနီကိုဟန်နဲ့မြန်မာနိုင်ငံကိုတရားမဝင်ပြန်လာနေကြတာပါဒီလိုပြန်လာနေကြသူတွေက18ဦးကိုတော့ဒီအပိုင်းအတွင်းမှာပဲကော့တောင်းမြို့မှာအာဏာပိုင်တွေကဖမ်းဆီးမိခဲ့ကြောင်းကော့တောင်းမြို့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့ပညာပေးရေးစင်တာရဲ့တာဝန်ခံဦးမွေကပြောပြပါတယ
်အဦးရဲ့လောက်ကဒီဟာမလေးရှားညီလေးသူတို့ပြည်တွင်းနဲ့ပြန်လာတာခိုင်းရင်တစ်စက်ပေါ့ဟုတ
်ကဲ့
ဝဲစားချက်ပြီးတော့ပြန်လာပြီးမှသူတို့ကဒီလိုမဟုတ်ဘူးနဲ့တော့ဆိုတော့ပြန်လာကြတယ်ပြန်လာပြီးမှဒီကျွန်တော်တို့ပတ်တော်အေးရင်ကြီးရွှေစင်ရောရောက်ကွက်မှလာဖြစ်တယ်ပုံမှန်ဘောဒရာမှလာဖြစ်တယ်ရွှေစင်ရောက်ကွက်မှကနှစ်ယောက်ဆင်းတယ်ကျွန်တော်ဘုတ်ပြင်းတော့မရောက်ခင်ရွာမှက၄ယောက်ဆင်းတယ်၁၂ယောက်ကျန်တယ်၁၂ယောက်ကဒီပွဲဒီကားနဲ့ကျွန်တော်ဘုတ်ပြင်းစစ်စေးကိတ်မှမိရခဲ့ဒီလာမီမှာဖြစ်လာပြီးတော့မခံနိုင်တော့ဘူးလေအလုပ်မှလည်းညနေနီလာချိတ်ဆိတ်ပြီးတော့သူတို့ကလာကြတာပေါ့အဲ့လို
ကပ်ရောဂါကာလမလေးရှားနိုင်ငံမှာလုပ်ငန်းတွေရပ်ဆိုင်းထားရတဲ့အတွက်မြန်မာနိုင်ငံသားတွေပါအလုပ်လက်မဲ့ဖြစ်နေကြရတာဒီကြောင့်တရားမဝင်နေထိုင်နေသူတွေရောတရားဝင်အလုပ်လုပ်ကြနေသူတွေပါနေရပြန်လို့ကြောင့်မြန်မာတန်ရုံးကိုဆက်သွယ်အကြောင်းကြားထားပေမဲ့လည်းမလေးရှားအစိုးရတာဝန်ရှိသူတွေနဲ့ညှိနှိုင်းနေတဲ့ကာလကြာမြင့်လာတာနဲ့အမျှနေတိုင်းစားတော့ရဲ့အခက်ကြုံလာရသူတွေလူမောင်ခိုရီရဲ့အကူအညီနဲ့ပါနေရပြန်ဖို့ကြိုးစားလာကြတာပါကပ်ရောဂါကာလမှာမလေးရှားရောက်မြန်မာနိုင်ငံသားတချို့ကိုကိုကိုအဆုံးစီရင်တဲ့တရင်တွေလည်းထွက်ပေါ်နေတာကြောင့်နေရပြန်လူတွေအတွက်နိုင်ငံတာဝန်ရှိသူတွေအများဆုံးစီစဉ်တင့်တယ်လို့လည်းဦးမိုးဝေကပြောပါတယ
်ညီနိုင်နေတော့ပုံစံနဲ့ကျွန်တော်တို့ဒီကြောင်းပြတ်ချက်တစ်ခုတော့တော့မလုံလောက်ဘူးဗျ။ပြီးနောက်တစ်ခုကလည်းဒီ quality center တွေထားဖို့နေရာခက်ခဲရှိတယ်ဆိုတော့ကြောင်းပြတ်ချက်တစ်ခုတော့မလုံလောက်ဘူးဗျ။ဒါကတော့ဥပမာရွေးပြင်းသေးတဲ့အများကြီးကလုံပေါင်းသိန်းနဲ့ရှိဟိုဆွေးမုန်းနဲ့ဖွဲ့စည်းပြီးမှကုညီတောင်းရဟောလုံပေးမှာပဲကုပေးမှာပဲ။အဲမှဘလုတ်ကွင်းဘာကြီးမှလှုပ်ချလို့ရတာပဲ။အဲ့လိုမျိုးတွေရှိတယ်။ဒီရင်ပေးတာကလည်းအများကြီးဖြစ်နေပြီ။အဲလို၈000ကျော်ရှိတယ်။ကျင်းနေကြတာကိုကလာနေချီကြနေပြီအခုချိန်ကြီးကိုတော့ပြန်မခေါ်နိုင်သေးဘူးဆိုတော့သူတောင်းဆိုလာတဲ့ခွေရေးလေးကတော့တတ်နိုင်ဆိုတော့ဖန်တီးပေးဖို့တော့လိုပေါ့အခုကဘယ်လိုဖြစ်နေလဲဆိုတော့လက်လို့ဆိုပဲပုံစံမျိုးနဲ့ထားမှာပြီးတော့ဟာတည်ခြင်းတည်ရှင်ရင်းနဲ့ရှင်ပုံစံမျိုးဖြစ်နေတယ်ဗျအဲအဲ့ဒါလေအများကြီးကျွန်တော်တို့မှလုံကမလည်းတနေ့နဲ့တနေ့ခက်ခဲတွေဖြစ်လာပြီးတော့အခုတော့မှပိုရောက်ဆက်ရောက်ကိုဘာမှမကူတတ်သေးပါလိမ့်မယ်အဲ့ဒီမျိုးဖြစ်လာကြတော့အာဆူရဲကြဖြစ်လာရကြာလာနဲ့အမြသူတို့စိတ်ပြည်စည်းမှုလေသူတို့ဆောင်းဝနေရတယ်သူတို့စိတ်ပြည့်စက်ရတယ်ဖြစ်ခိုင်းလာပြီးတော့သူတို့ကောင်သူတို့ဆုံးစီရင်တာမျိုးဖြစ်လာနိုင်တယ်ဒီထက်လည်းဆိုးရွားလာဖို့ရှိ
ကပ်ရောဂါကူးစက်မှုထိ ंछ ုပ်မှုအသွားလာတွေကပ်သက်ထားချိန်မှာနေရပြောင်းညင်သူတွေများလာတဲ့အမြလူမောင်ခုံမှုတွေလည်းပိုများလာတယ်လို့လည်းအလုံသမားရေးလှုပ်ရှားနေသူတွေကပြောပါတယ်အခုဖမ်းမိခဲ့တဲ့မြန်မာနိုင်ငံသား18ယောက်ကိုတော့ကော့တောင်းမြို့မှာစောက်ကြည့်ရေးစင်တာမှာတပ်ဖွဲ့ရဲ့ပြည်အောင်နေထိုင်ပြီးယောဂါကင်းရှင်းနေဆိုရင်တော့နေရပြန်ခွင့်ရကြမှာပါဒါပေမဲ့လည်းသူတို့ကိုခေါ်လာတဲ့ကားသမားတွေကိုတော့စောက်ကြည့်ရေးစင်တာမှာတပ်ဖွဲ့ရဲ့ပြည်တဲ့အထိနေထိုင်ပြီးရင်တော့အနာပိုင်တွေကအမှုဖွင့်အရေးယူသွားမယ်လို့လည်းပြောဆိုထားပါတယ်ရှင်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပို့နေတာပါ